စင်ကာပူနိုင်ငံဟာကုလသမဂ္ဂထရီနီလန်ကန်ကအချက်မှတ်ထားတဲ့ဆုံးဖြတ်ချက်အတိုင်းမြန်မာစစ်တပ်စီကိုစစ်လက်နက်ပစ္စည်းတွေမရောက်အောင်တားဆီးဖို့လှုံ့ဆော်နေတဲ့နိုင်ငံဖြစ်ကြောင်းနဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကိုရင်ကလည်းသူနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာစစ်တပ်စီကိုစင်ကာပူအစိုးရကစစ်လက်နက်ပစ္စည်းတွေပေးပို့နေတဲ့အရေးလက္ခဏာတစ်ခုမှမတွေ့ရဘူးဖော်ပြထားတယ်လို့စင်ကာပူနိုင်ငံရေးဝန်ကြီးဌာနကမေလ19ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်စင်ကာပူကမြန်မာစစ်တပ်အတွက်စစ်လက်နက်တွေတင်ပို့တဲ့အရေးပါတဲ့ဂျာဂန်နေရာဖြစ်တယ်လို့ပါဝင်ပတ်သက်မှုလည်းရှိနေတယ်လို့ကုလအထူးကိုယ်စားလှယ် Tom Andrews ရဲ့ဗုဒ္ဓဘူးနဲ့ပြောကြားချက်သတင်းမီဒီယာတွေမှာဖော်ပြနေတာတွေနဲ့ပတ်သက်ပြီးတော့စင်ကာပူနိုင်ငံရေးဝန်ကြီးဌာနကနေတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကရုရှားကနေဒေါ်လာ406သန်းပိုးတရုတ်ကနေဒေါ်လာ269သန်းပိုးစစ်လက်နက်ဝယ်ယူတင်သွင်းခဲ့တယ်လို့မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်ပို့ရမှာစင်ကာပူကအရေးပါတဲ့ဂျာဂန်နေရာဖြစ်ပြီးတော့ဒါဇင်နဲ့ချီတဲ့လက်နက်ကုမ္ပဏီတွေစီကနေဒေါ်လာ254သန်းပိုးကိုစင်ကာပူကနေတဆင့်မြန်မာစစ်တပ်ကိုပေးပို့တင်သွင်းတယ်လို့ကုလအထူးကိုယ်စားလှယ်ထုတ်ပြန်ချက်ထဲမှာဖော်ပြထားတာဖြစ်ပါတယ်။စင်ကာပူအစိုးရအနေနဲ့လက်နက်မဲ့မြန်မာပြည်သူတွေပေါ်စစ်တပ်ကအကြမ်းဖက်အမှတုံ့ထန်တဲ့စစ်လက်နက်ပစ္စည်းပေးပို့ကိုဘယ်တော့ကမှခွင့်ပြုခဲ့တာမရှိကြောင်းနဲ့စင်ကာပူအစိုးရရဲ့ကုလသဘောတူညီချက်အတိုင်းချမှတ်ထားတဲ့ဥပဒေကိုချိုးဖောက်သူလူပုဂ္ဂိုလ်ဖြစ်စေပုံကုမ္ပဏီကိုဖြစ်စေချက်ချင်းအရေးယူမှာဖြစ်ပြီးတော့ဒီလိုချိုးဖောက်ဖို့စ조사သူတွေကိုစုံစမ်းဖော်ထုတ်ဖို့အတွက်ကုလအထူးကိုယ်စားလှယ်ပေးတဲ့သတင်းချက်လက်တွေအတွက်ကျေးဇူးတင်ကြောင်းလဲစင်ကာပူနိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲစင်ကာပူအစိုးရဟာမြန်မာပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေကိုပေးဖို့ဆက်လုပ်မှာဖြစ်ပြီးတော့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်ကုလသမဂ္ဂအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့အတူဆက်ပြီးတော့ဆောင်ရွက်မယ်လို့လည်းပြောကြားခဲ့တာပါ။